က်သွယ်ရေးဥပဒေပုံမှန်66ကြိမ်နဲ့တရားစွဲဆိုခံထားရတဲ့လက်ရှိအာဏာရပါတီ NLD ရဲ့ဗဟိုသုတေသနလမ်းညွှန်အဖွဲ့အတွင်းမှဦးမျိုးရံအောင်တင်းကိုကမာရွတ်မျိုးနဲ့တရားရုံးကနေပြီးတော့ထောက်နှံ6လထားမှတ်လိုက်ပါတယ်ပြည်တံကိုယူခံဝင်မှာမဟုတ်ဘူးလို့ဦးမျိုးရံအောင်တင်းကခုလိုပြောပြီးတော့66ကြိမ်ကိုပြင်ဆင်ဖို့လိုရဲလို့လည်းပြောသွားပါတယ်ပြည်စုံကတော့ကမာရွတ်မျိုးနဲ့တရားရုံးကိုကိုယ်တိုင်တွားပြီးတော့တင်းယူထားတဲ့ VOA မြန်မာပိုင်းသတင်းတော့ကိုထောင်ကတင်ဆက်ပေးပါမယ်
တမရော့ကဝေဦးစည်းချုပ်ကိုတည်ရည်ပြည့်စည်နိုင်တဲ့စာသားတွေ Facebook လူမှုကွန်ရက်ပေါ်မှာရေးသားခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့ဦးမျိုးရံအောင်တင်ကိုဒီကနေ့မှာကမာရွတ်တရားရုံးကနေထောင်ဒဏ်6လချမှတ်လိုက်ပါတယ်။အကြောင်းအရပေါ်မှာပြစ်ဒဏ်ချတာမဟုတ်ဘဲအတုံးလုံးပေါ်မှာမူတည်ပြီးပြစ်ဒဏ်ချတာကြောင့်ထူးဆန်းပြီးမရရအောင်ချရတယ်လို့မြင်တဲ့အကြောင်းတရားရုံးကအထွတ်မှာဦးမျိုးရံအောင်တင်ကသတင်းတောက်တွေကိုပြောပါတယ
်။မရရအောင်ချလို့မြင်တာပဲကျွန်တော်တို့ဟိုကာကြုံးဆုံးကိုဆိုရင်မချိနဲ့ဆိုတော့ဘုံဆက်အောင်ရအောင်ပေါ့နော်။ဒီတော့လက်ရှိမှာမနေ့ကဥပ္ပဒေသားကတို့အစိုးရတည်းမဟုတ်ဘူး။နှစ်ဖွဲ့ရှိနေပြီ။ဘာမှလို့မရှိတော့ပါဘူး။ကျွန်တော်ကဒါ6လပြည့်နေပြီပဲ။တော့တရားတော်မှာပဲဆက်ပြီးတော့ပြောကြတာပေါ့။
ပြည်ကအော်တိုဘာလာအတွင်းရခိုင်ပြည်နယ်မြောက်ပိုင်းမောင်တော်ဒေသမှာအကြမ်းဖက်တိုက်ခိုက်ခဲ့ရတာနဲ့ပတ်သက်လို့တာဝန်ရှိဆုံးပုဂ္ဂိုလ်ဟာတပ်မတော်ကာကွယ်ရေးဦးစီးချုပ်ဖြစ်ပြီးတာဝန်ကနေနှုတ်ထွက်ပေးဖို့ဆိုတဲ့သဘောမျိုးဦးမျိုးရံအောင်တင်က Facebook လူမှုကွန်ရက်ပေါ်မှာရေးသားခဲ့တာပါ။ဒါကြောင့်လည်းရန်ကုန်တိုင်းစစ်ဌာနချုပ်ကတက်နယ်မှုဒုတိယဗိုလ်မှူးကြီးလင်းထွန်းကတရားလိုလုပ်ပြီးစက်သွေးဥပဒေပုံမှန်66ကာကြီနဲ့ဦးမျိုးရံအောင်တင်ကိုအမှုဖွင့်တိုင်ကြားလိုက်တာပါ။ပြစ်ဒဏ်ချခံခဲ့ရတဲ့ဦးမျိုးရံအောင်တင်ကတော့ပုံမှန်66ကာကြီကိုပြင်ဆင်ဖို့လိုတယ်လို့ပြောပါရယ်။
ဘုဇကကြီးကလိုပါတယ်နော်။အမလေးပြုပြင်ဖို့လည်းလိုတယ်နော်။ပြုပြင်ဖို့လည်းလိုတယ်။အလွယ်သုံးစားမှုတွေရှိနေလို့ပါ
။လက်ရှိဒီပုံမှန်နဲ့ပြည်တန်ချခံလိုက်ရတဲ့ဦးမျိုးရံအောင်တိန်ဟာနိုဝင်ဘာလအစောပိုင်းကဖမ်းဆီးခံခဲ့ရပြီးအချုပ်နဲ့အမှုကိုရင်ဆိုင်နေရတာပါ။အခုပြည်တန်မှာချုပ်ရဲခံစားခွင့်ရတာကြောင့်သူဟာမေလဇန်မှာလွတ်မြောက်လာမှလည်းဖြစ်ပါတယ်။ NLD ပါတီဘိုးအလုံးမှုဆောင်တဲ့အတွင်းရင်းမှုအဖွဲ့ဝင်ဦးဝင်းထိန်ဂျာရုကနှုတ်ထွက်တဲ့ဆိုတဲ့ကြေညာချက်အတူကိုတင်ယူပြီး Facebook ပေါ်မှာပြန်တင်ခဲ့တာကြောင့်ဦးဝင်းထိန်ကတရားလိုလုပ်ပြီး66ကာကြီနဲ့နေပြည်တော်တရားရုံးမှာတရားစွဲဆိုခံထားရတဲ့အခင်းဖြစ်ပွားခြင်းကမုံရမျိုး NLD ပါတီဝင်တဦးဖြစ်သူဦးအောင်မြင့်ထွန်းကိုလည်းဒီကနေ့မှထောင်ဒဏ်6လချမှတ်လိုက်ပါတယ်ဆက်တွေ့ရဥပဒေပုံမှန်ကိုပြင်ဆင်မှုဦးဆောင်လှုပ်ရှားနေသူလူလည်းဖြစ်ကိုရိုင်းလည်းဒီပုံမှန်နဲ့ပြည်တန်ချမှတ်ခံခဲ့ရဘူးရဲ့ကြပြဆရာမောင်ဆောင်ခါကတော့ပြည်သူတွေရွေးကောက်တင်မြှောက်ထားတဲ့အစိုးရတည်းအနေနဲ့ဒီပုံမှန်ကိုပြင်ဖို့မကြိုးစားပဲအစိုးရထိပ်ပိုင်ခေါင်းဆောင်တွေကိုရိုင်းဆက်လက်အသုံးပြုနေသေးရဟာမေခွန်းထုတ်ဆရာဖြစ်တယ်လို့ဆိုပါတယ်
ကျွန်တော်တို့ဒီလက်ရှိအစိုးရရဲ့တည်ဆောက်မှုကပါလဲဆိုတော့အမေရိကန်ပြည်နယ်တင်းနေပြီလို့ပြောတယ်ပြီးတော့ဒီပုံမှန်ကြီးကအဲ့ဒီအမေရိကန်ပြည်နယ်တင်းနေကိုအဟန့်ထားဖြစ်စီနေရဲ့အခုပို့ပြီးတော့ဒီအခွင့်အရေးခုနှစ်ပြည်တန်းမှာအပေါ်ပြီးတော့အမုန်းတရားကြီးအာဂါတရားကြီးပူပွားနေတယ်ဆိုတော့ဒီဟာကြီးကမဖြစ်နိုင်ဘူးလို့ပြောရတယ်။ဒီဒါကိုဒီတိုင်းကြည့်နေတာကိုလည်းကျွန်တော်အနေနဲ့အများကြီးစဉ်းစားရမယ်လို့ကျွန်တော်တွေးတယ်။ဒါဆိုတော့ဘုံကြီးတို့ကျွန်တော်ကအစိုးရအဖွဲ့အနေနဲ့တွေးတယ်။ဒါဆိုတော့ဒါကအနာရပါတီရဲ့ခြေတန်းကောင်းဆောင်ကြောက်ဖြစ်တဲ့အန်ဒီယန်ချင်းဒီပိုင်းဒီပုံမှောက်တွေးတယ်ဆိုတော့ဒီလိုကဒီပုံမှောက်ကိုစိုက်နေရလားဆိုတာကိုကျွန်တော်လေ့ကျင့်ထုတ်ရမှာပေါ့နော်။
NLD အစိုးရတဲ့လက်ထက်မှာကိုပဲဒီပုံမှန်နဲ့ရုံးတင်တရားစွဲဆိုခံရတဲ့အမှုပေါင်း54မှုရှိပြီးရှစ်မှုကပြစ်ဒဏ်ချမှတ်ပြီးဖြစ်ပေမဲ့လို့အာမခံမရပဲအချုပ်နဲ့အမှုရင်ဆိုင်နေရတာ၄မှုရှိပါတယ်ခင်ဗျာ။